မင်္ဂလာနံနက်ခင်းပါရှင်2024ခုနှစ်ဩဂုတ်လ29ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျမဆမ်းမအောင်ပါဒီနေ့မနက်အစီအစဉ်မှာတောင်ငူလေးတက်စကန်တိုက်ခတ်ခံရတဲ့သတင်းအပါအဝင်တရုတ်မြန်မာထိုင်းလာအိုနေဆက်ပြတ်ကျော်မှုကင်းနှိမ့်နေရင်ဆွေးနွေးခဲ့တဲ့သတင်းစာရာတွေကိုထုတ်လွှင့်သွားမှာပါအခုရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်စစ်ကောင်စီတောင်ငူလေတပ်စခန်ဌာနချုပ်ကိုဒီလ26ရက်နေ့လေကဝင်ရောက်တိုက်ခိုက်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်9ဦးထပ်မင်းသေဆုံးပြီးထိခိုက်ဒဏ်ရာသူတွေရှိရောမကအပြည့်စီအဆုံးရှုံးလည်းရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ဝန်ကြီးဌာနကမနေ့ကသတင်းထုတ်ပြန်ပါတယ်အင်ဂျီတောင်ပိုင်းစစ်ဒေသကညွှန်ကြားမှုအမှတ်နဲ့စစ်ဒေသခွဲကုတ်ကဲမှုနဲ့ Rain of Fire ဆက်စင်လှုပ်ရှားမှုဖြင့်14မမ short drive drone နဲ့ Kamikaze drone တွေနဲ့တိုက်ခတ်ခဲ့တယ်လို့ဖော်ပြပါတယ်။ဆက်ရှိချိန်မြောက်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းဝင်ကြီးအဆင့်နိုင်ငံဖြတ်ကျော်မှုကင်းတိုက်ဖြတ်ရေးဆိုင်ရာအစည်းအဝေး AMMTC မှာစစ်ကောင်စီပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ကိုအစည်းအဝေးကနေဖယ်ထုတ်ပေးဖို့လူမှုအဖွဲ့အစည်း319ဖွဲ့ကမနေ့ကလက်မှတ်ရေးထိုးတောင်းဆိုလိုက်ပါတယ် AMNTC ကိုဒီလ28ရက်နေ့ကနေ28ရက်နေ့ထိလာအိုနိုင်ငံဘီယန်ဂျင်းမြို့တော်မှာကျင်းပမှာပါဒီအစည်းအဝေးကိုအမျိုးသားညီညွတ်ရေးအစိုးရ UNG ကိုယ်စားလှယ်ကိုတက်ရောက်ခွင့်ပြုဖို့စစ်ကောင်စီအစိုးရကိုယ်စားလှယ်တွေနဲ့စစ်ကောင်စီကခန့်အပ်ထားသူတွေကိုအစည်းအဝေးကနေဖယ်ရှားပေးဖို့နဲ့ AMNTC အစည်းအဝေးတွေအားလုံးမှာတက်ရောက်ခွင့်ပေးပင်ပေးဖို့လူမှုအဖွဲ့အစည်းတွေကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုဆက်လက်ဖြစ်ပွားနေတာနဲ့လူသားချင်းစာနာမှုအခြေအနေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းဘရူနိုင်းစော်ဘွားနဲ့မလေးရှားဝန်ကြီးချုပ်တို့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုလည်းဆွေးနွေးကြတယ်လို့ဘော်နီယိုဘူလက်တင်ကဖော်ပြတာပါ25ကြိမ်မြောက်ဘရူနိုင်းမလေးရှားခေါင်းဆောင်တွေရဲ့နှစ်ပတ်လည်ဆွေးနွေးညှိနှိုင်းပွဲအပြီးမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာနဲ့ဂါဇာကပဋိပက္ခတွေကိုအလေးထားဖော်ပြထားတယ်လို့လည်းဆိုပါတယ်မွန်ပြည်နယ်ကြိုက်ထုံမြို့မှာအလွတ်တရင်တော်ကိုဝင်းထုံဦးနဲ့ကိုထက်မြတ်သူတို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဒီလ21ရက်ကပြစ်တက်မှုကိုတုံးလုံးခြောက်ခြားရတယ်လို့နယ်စည်းမခြားသတင်းထောက်များအဖွဲ့ RSF ကမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်ဒီသတင်းထောက်တွေနဲ့ပါဆို2021စစ်အာဏာသိမ်းပြီးချိန်ကစလို့သတင်းသမား9ယောက်သေဆုံးရပြီလို့ဆိုပါတယ်ကိုထက်မြတ်သူအင်ကိုစစ်ကောင်စီတပ်သား20စီးနင်းဝင်ရောက်ချိန်မှာတပ်ဖြတ်လိုက်တာဖြစ်ပြီးစစ်သားတွေကချက်ချင်းတကြိုလိုက်တယ်လို့အာဆကပြောပါတယ်စစ်ကောင်စီကလေကြောင်းနဲ့ရောလက်နက်ကြီးနဲ့ပါပုံကျဲတက်ခဲ့တဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာတလအတွင်းအရသာ19ဦးသေဆုံးပြီး19ဦးထိခိုက်ဒဏ်ရခဲ့တယ်လို့ရှမ်းလူခွင့်ရေးမှန်းတိုင်းကမနေ့ကသတင်းထုတ်ပြန်ပါတယ်ဇူလိုင်လ19ရက်နေ့ကနေဩဂုတ်လ19ရက်နေ့အထိတက်ခတ်ခဲ့တာဖြစ်ပြီးတရုတ်ရေနံနဲ့သဘာဝတန်းွေပိုင်လိုင်းနာကအဆောက်အုံတွေပါဝင်နေအဆောက်အုံ130လဲမီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်ထိုင်းနိုင်ငံမဲဆောက်မြို့ကတနေရာမှာရိုင်ဂျာလူမျိုးတုံးတပ်ဖြတ်မှု9နှစ်ပြည့်အောက်မွေဖွယ်အခမ်းအနားနဲ့မှတ်တမ်းရုပ်ရှင်ပြပွဲကိုဩဂုတ်လ25ရက်နေ့ကကျင်းပပါတယ်။အခုလည်းရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် A တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြားရိုင်ဂျာတွေတေဆုံးနေရပါတယ်။ဒါကြောင့်ဒီအမှုတွေကို A ကစုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုတယ်လို့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ဦးဆောင်သူကိုသက်စုဝင်းကပြောပါတယ်။မန္တလေးတိုင်းကတပိတ်ချင်းမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်လိုက်သလိုစကိုင်းတိုင်းကထိကျအင်းတော်နဲ့ပင်လယ်ဘူးမြို့တွေမှာလည်းတော်လှန်ရေးပူးပေါင်းတပ်တွေကထိုးစစ်ဆင်နေလို့တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီအကြောင်းကို RFA သတင်းထောက်မယ်ရီမျိုးသူတင်ပြထားပါတယ်ရှင်
။မန္တလေးတိုင်းတပိတ်ချင်းမြို့ကိုပြည်သူကာကွယ်ရေးပူးပေါင်းတပ်တွေသိမ်းပိုက်လိုက်ပြီလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှထုတ်ပြန်ပါတယ်။ဩဂုတ်လ19ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးတော့ဩဂုတ်လ25ရက်နေ့မနေ့ကသိမ်းပိုက်နိုင်ခဲ့ပြီးတိုက်ပွဲမှာပြင်ဦးလွင်မန္တလေးရွှေဘုံနဲ့ကန့်ဘလူခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်တယ်လို့ NUG ကဆိုပါတယ်။အဲ့ဒီတိုက်ပွဲမှာတပိတ်ချင်းမိုးကုန်းနဲ့စင်ကူးမြို့နယ်တွေကိုအုပ်ချုပ်ရတဲ့ခရိုင်စစ်ကောင်စီအဖွဲ့ဝင်ဒုတိယဗိုလ်မှူးကြီးစိုးမင်းသူကိုလက်ရဖမ်းမိထားပြီးတော့လက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိတယ်လို့ဖော်ပြပါတယ်။စစ်တုံမန်းတွေကိုဥပဒေအရထိမ့်သိမ်းထားတယ်လို့ပြည်ဦးလင်ခရိုင်ပြည်သူ့ကာကွယ်ရေးဖွဲ့တာဝန်ရှိသူတယောက်က RFA ကိုပြောပါတယ
်ထွက်ပြေးတဲ့သူတွေလည်းရှိတယ်အဲကျွန်တော်တို့ဖမ်းထားတဲ့သူတွေလည်းများတယ်ဗျတုံမန်းတွေများပါတယ်ဟိုပေါ့ trubu muji ya sa chenoro fancy tha nai ma le bya ho pi de tu ga le pi ja de tchu le na cha le tu ga le le na cha de bo tong man je chenoro kaung kaung mon mon me chenoro thain thain tha ba le bya
tapai chin myo ne mai 90 law ma shi de sakai dai athat pai thi chai myo ko le ka kwe yi pu paung tat twe ga ogula 22 ya ni ma sat tin tai khai khe pi lo nya taung tat sakhan ko tain pai ya shi tha bi lo rfa ye si yi tadin yi myet twe ga pyo ba de sit kaung si tat ga le li chaung ga ni pyan pi lo a pyin than tai khai ni de lo si be dukkha de tyaok ga rfa ko pyo ba de
ma lo mu ja wan twe ne ye ni ga lo ya bo lo ni nga de de le wa ji de li ni de ji de ne bo lo ni nga de de ta kha cha yin nga lo
ကျပ်ပိုက်တာနဲ့လူကြီးတော့ကြီးလူကြီးတော့လာပြီအဲဒီကအပန်ကြားနေရတာလူနောက်ရက်ဒီကြတော့လေဟိုဝန်ကျွဲနဲ့ကင်းထောက်တာကြားတွေဘုံချတန်ကြားတွေနောက်တစ်ခါကျပ်ပိုက်တာတွေလာတယ်အဲ့လိုနဲ့ဆိုလို့ရှိရင်အလုံးစုံကများတော့အောက်ရတော့20လောက်တော့ကြီးတော့မှာထီချိုင်မြို့နယ်မိုင်40လောက်ဝေးတဲ့အင်းတော်မြို့မှာတော့မြို့ရင်းနေရာအများစုကိုတော်လန်ဤပူပေါင်းတက်တွေထိန်းချုပ်ထားပြီးတော့ပြန့်ကျဲနေတဲ့စစ် ဒေသခံတယောက်က RFA ကိုပြောပါရယ်ထီချိုင်မြို့ရဲ့အနောက်ဖက်မိုင်60ကျော်မှာရှိတဲ့ပင်လယ်ဘူးမြို့ကိုလည်းအောက်လ15ရက်နေ့ကလေးကတော်လန်ကြီးပူပေါင်းတပ်တွေကတိုက်နေတာပါဒီတိုက်ပွဲတွေဟာစစ်ရေးဗျူဟာအရာအရေးပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝင်ဦးမောင်မောင်ဆွေကပြောပါတယ
်။ဒီဒုသားတွေကမဟာဗျူဟာအရာလည်းအရေးပါတယ်လို့ပြောလို့ရတယ်။ထိတိုင်းမျိုးဆိုရင်လည်း ARV မြေအနောက်ဘက်ခြမ်းမှာရှိတယ်လို့လည်း ARV မြေအရှေ့ဘက်ခြမ်းကမန္တလေးဗမော်ကားလမ်းမကြီးကိုထိတိုင်းတရားနဲ့ဆက်သွယ်ထားသလိုပဲအနောက်ဘက်ခြမ်းမှာရှိတဲ့ရွှေဘုံမြေကြီးနားလမ်းပေါ်မှာလည်းခွာပြီးတော့ထိုင်ထားတာပါ။အဲ့ဒါကြောင့်လည်းကချင်ပြည်နယ်နဲ့စကိုင်းတိုင်းကိုဆက်သွယ်တဲ့နေရာမှာအဓိကဝင်ပေါက်လို့ပြောလို့ရပါတယ်
။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။စကိုင်းတိုင်းနဲ့မှာမြို့ပေါင်း50ရှိပါတယ်။အဲ့ဒီအထက်ကခမ်းဘတ်မြို့သစ်ရွှေပြည်အေးနဲ့မော်လူးမြို့တွေကိုကာကွယ်ရေးပူးပေါင်းတပ်တွေကသိမ်းပိုက်ထားတာပါ။လက်ရှိအချိန်ထိနိုင်ငံတော်ဝန်ကမြို့ပေါင်း80ဝန်းကျင်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ထားပါတယ်ရှင
်။ရုပ်ရှင်ဒါရိုက်တာနာကြီးနဲ့သစ်ဆောင်ပိုင်ဖြိုးသူတို့ကိုဂျာမနီနိုင်ငံအိုဒန်ဘတ်နိုင်ငံတကာရုပ်ရှင်ပွဲတော်ကချီးမြှင့်တဲ့ဂုဏ်နုဆောင်စုရရှိပေမဲ့မပြောနိုင်သေးပဲတော်လန်ရေးမပြီးမချင်းပြည်သူတွေနဲ့တသားတည်းရှိသွားမယ်လို့သူတို့နှစ်ဦးကဆိုပါတယ်။ကိုနေကျော်တင်ပြထားပါတယ်ရှင
်။2022ခုနှစ်စစ်တပ်အာဏာသိမ်းတာကိုလက်မခံလို့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြတဲ့ရုပ်ရှင်ဒါရိုက်တာနာဂျီနဲ့တရုတ်ဆောင်ပိုင်ဖြိုးသူတို့ဇနီးမောင်နှံကိုစစ်ကောင်စီကဖမ်းဝရမ်းအမိန့်ထုတ်ခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်တနေရာစီကိုသူတို့ဇနီးမောင်နှံရှောင်တန်းရောက်လာခဲ့ကြပါတယ်။ရွေဦးတော်လိုင်းမှာသူတို့တက်ကြွတဲ့ရုပ်ရှင်ရိုက်ကူးရေးပိုင်းကနေမှတ်တမ်းရုပ်ရှင်ကားတွေကိုထူးထူးကြုံကြုံရိုက်ကူးတင်ဆက်ပေးနေတဲ့အတွက်ဂျာမနီနိုင်ငံက Oldenburg International Film Festival နိုင်ငံတကာရုပ်ရှင်ပွဲတော်က2024ခုနှစ်အတွက်ဒါရိုက်တာနာဂျီနဲ့တရုတ်ဆောင်ပိုင်ဖြိုးသူတို့ကိုဂုဏ်သုဆောင်စုချီးမြှင့်လိုက်ပါတယ်။အခက်အခဲတွေကြားကနေရုပ်ရှင်ဇာတ်လမ်းတွေဖန်တီးထုတ်လုပ်နေတဲ့သူတွေကိုဒီဆုကိုပေးတာလို့ဒါရိုက်တာနာဂျီကပြောပြပါတယ
်။အခုဒီ Honorable tribute award ကြတော့သူကရုပ်ရှင်ကားကိုပေးတာမဟုတ်ဘဲနဲ့ဒါ filmmaker ကိုအဓိကပေးတာပေါ့နော်ဆိုတော့သူတို့ဒီ award ရဲ့အဓိကရည်ရွယ်ချက်ကတော့ဒီအခက်အခဲတွေကြားရမှာကျွန်တော်တို့ဒီဟောပေါ့နော်ဟိုဖြတ်သန်းနေရတဲ့ filmmaker တွေအတွက်ရည်ရွယ်ပြီးတော့ဟောပေါ့နော်ဟိုဟာရည်ရွယ်ထားတဲ့ဒါဆုတစ်ခုပေါ့နော်ဟာဆိုတော့ဒီအခုကတော့ဒါအဲ့ honorable tribute award ဆိုပြီးတော့ဒါဟာ ultimate ကနေပေးတာပါဟုတ
်ဆရာနာရှင်လက်အောက်ကနေမလွတ်မြောက်သေးလို့ဒီဆုရပေမဲ့လွတ်လပ်လပ်မပြောနိုင်ဘူးလို့ဒါရိုက်တာနာဂျီနဲ့တရုတ်ဆောင်ပိုင်ဖြိုးသူတို့ကပြောပါတယ
်ခုချိန်ကျတော့ဟို festival ကပေးတာတော့ festival တော့တကယ် appreciate လုပ်တယ်ပေါ့နော်ကိုရီကိုဘာပဲပြောတာဒီ online မှာပါနေတဲ့ artist တွေကိုသူတို့ဘက်ကဒါ appreciate လုပ်ပြီးတော့ပေးတာဖြစ်တဲ့အတွက်အဲ့ဒီတော့ festival ကိုကျေးဇူးတင်တယ်ဒါပေမဲ့ကို personal feeling ညာဆိုရင်တော့အခုချိန်မှာအဲ့လိုပြောတာတော့ဘာလို့အဲ့လိုမျိုးအញ្ញမ်းမရှိတော့
ကျွန်တော်တို့ဒီအချိန်မှာဘယ်လိုမျိုးလွတ်လွတ်လပ်လပ်ဟိုပါပေါ့နော်ဟိုပြောခြင်းနဲ့စိတ်ဆိုတော့ကျွန်တော်အခုအချိန်မှာမရှိတော့ဘူး
သူတို့ဇနီးမောင်နှံဒေါ်လာရင်းမှာပါဝင်လှုပ်ရှားမှုတွေကို Oldenburg နိုင်ငံတကာရုပ်ရှင်ပွဲတော်ကမျက်ချင်မပြတ်စောင့်ကြည့်နေတယ်လို့လည်းဒါရိုက်တာနာဂျီကပြောပါတယ
်အဲသူတို့ဘလောက်ထိတည်လဲဆိုတော့ကျွန်တော်မပြီးသေးငါတို့လက်ကျန်သေးတဲ့ရုပ်ရှင်နဲ့ကျွန်တော်တီရှပ်လေးတွေထုတ်တယ်ပေါ့နော်ဆိုတော့အဲ့တီရှပ်လေးတွေထုတ်တာလည်းသူတို့တည်တယ်ကျွန်တော်တို့တွေဘာတွေလုပ်နေလဲကျွန်တော်တို့တွေဒီမှာဘလို့ဖြတ်သန်းနေရလဲအဲကျွန်တော်တို့တွေဘလို့ခံယူချက်တွေရှိလဲပေါ့နော်အဲ့ဒါတွေအကုန်လုံးသူတို့ကဟိုထဲထဲဝင်ဝင်တည်နေတယ်ဆိုတော့
သူတို့ဟာရုပ်ရှင်ဇာတ်လမ်းတွေရိုက်ကူးပြီးနိုင်ငံတကာမှာပြသရင်တော်လန်ရေးမှာရန်ပုံငွေရနိုင်အောင်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။တစ်ဖက်မှာလည်းအမှုပညာရှင်တွေကိုပံ့ပိုးဖို့အပြင အညာဒေသကစစ်ဘေးဒုက္ခသည်တွေအထောက်အကူရအောင် artist shelter ဆိုတဲ့အဖွဲ့ကိုတည်ထောင်ထားပါတယ
်ရင်းနှစ်တွေကဆိုလို့ရှိရင်သူတို့ဒီအညာမှာအဲ့လိုနေရနော်အညာမှာသူတို့ artist shelter စီစဉ်ပြီးတော့ရုပ်ရှင်တွေပြရတယ်ဒါပေမဲ့အဲ့လိုကသူတို့ zoom တက်လို့မရခဲ့ဘူးပါဆိုတော့လုံလုံရေးရှင်းနေတာညာပေါ့နော်အဆအဆအရာရာကြောင့်အခက်အခဲတွေကြောင့်ဒါမဲ့ဒီနှစ်ဆိုရင်တက်ရတယ်အဲ့ချိန်မှာအရန်ပြောတယ်သူအညာနဲ့ညာမှာရုပ်ရှင်ပြရတိုင်းအဲ့ zoom meeting ကိုမပြတ်မကွက်တက်တယ်ဘာလို့လဲဆိုတော့ဒါတကယ်ကိုသူတို့ကအဖိနှိတ်ခံလူတွေပေါ့နော်အဲဒီဆက်ကဆာစစ်ချောင်းထိုးတာတွေရွာမီရှူတာတွေခံစားရတဲ့လူတွေဆိုတော့အဲ့လိုလူတွေ ਨੇ တွေ့ခွင့်ရတယ်ကိုယ့်ကိုမြင်လိုက်တဲ့ခဏမှာခဏလေးပဲဖြစ်ဖြစ်သူတို့စိတ်ချမ်းသာသွားတယ်ပေါ့နော်သူတို့လက်တွေ့အဲ့လိုကြုံနေရတဲ့အပူတွေကိုခဏလေးပဲဖြစ်ဖြစ်မေ့သွားတယ်ဆိုရင်တော့သူတို့အတွက်ဒါအကျိုးရှိရလို့ခံယူရပေါ့နော
်သူတို့နှစ်ယောက်ဖန်တီးထားကြတယ် What happened to the wolf ရုပ်ရှင် ਨੇ မီရုပ်ရှင်ကားတွေအပြင်လက်ရှိတော်လိုင်းကာလအတွင်းရိုက်ကူးပုံဖော်ထားတဲ့နိုင်ငံပြောက်သူမပြီးသေးဘူးငါတို့အလှည့်ကြံသေးတယ် guilt စတဲ့ဇလန်တူကားတွေကိုလည်း Oldenburg ရုပ်ရှင်ပွဲတော်မှာပြသဖို့ရွေးချယ်ထားပါတယ်ခင်ဗျာ
အခုဆက်ပြီးကရင်တိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာဘာသာစာနယ်လုံးနဲ့ကြည့်ရှုနိုင်ပါတယ်ရှင
်တရဘစီအမှုချုပ်ကစီအစီဘီပဂီယာလီတမြချီနူးစလီပရိုဂူယီဒီငယ်နိုင်ငံရင်းငီချီလူအဂုတ်လငီချီညိုတဲ့မွန်ငီမော်လီအဖေကလီဒီကြာရင်စစပလကီဆီယနာကိုညာနေဟော
ဂျယ်ကီဒီမော့ဆူဝီမဘေနဆူလ်ဟိုရဟိုနမယဒီတိုခွေခုခီတကလက်ကူနဆူလ်ဟိုပူကလျာမီလနယချာဘဲနီပါဆူလ်ဟိုတူမီဆူလ်ဟိုကူပရဒီယာကူဆရာမဒေါ်ယူဖော်ယေဟနီဒီဖောနာယေကီချီခဲခုခီယဒီတိုခွေနမအရနီဟာနီလူနာရစစ်တီစီနိုကလျာကလူတရှိချိုချာပူနချီတရီနီဟာနီလူနမအော်ဟယငေနီပိုပါပရဟေနီဖိုနာယီတရီနီဟာနီလူနမရီကော်ဒ်ကဲနီပေကယီလာရီမေနီကငေနမအဘရချေတလာရီမေနီပေကဒမြခွေနီတဲဆူပရပလော့မူစီဒေနမလိုဘဲနီကဒူဟေနီဖိုနာ
အမြဲတမ်းပုံမှန်နဲ့လက်စစ်စီပေးမဲ့အကြောင်းကျမ်းမာရေးအဖွဲ့ရှိပြီးရင်လည်းကောင်းမှာပဲပေါ့နော်အခုကြောင်းဖွင့်တာ3နာကျော်နေပြီပေါ့3နာလောက်ရှိနေပြီပေါ့နော်ဟုတ်အဲ့ဒါမရှိသေးတော့အနေနဲ့စေကူတာပေးဖို့လဲကျောင်းကျမ်းမာရေးအဖွဲ့ကပြောချင်ပါတယ
်။ခုံညာရင်မှာဆီလီဟိုပူစီတဲ့နေဖကနာ CHD ရဲ့တရွှေဟီရေးစီတဲ့တပုတ်ချာတိုတာပလော့စီတရွှေဟီစီနာကလစ်ကူတခုစီတဲ့နေမှာလာဒီမီဟယာနီပရနေဖူအနာစင်ငင်းနေတူ။ဒီဆီလီဟိုကူနမှာဖော်ရှိစီတဲ့ဟိုအချာနီနာခါလီနာမမွန်ချာနီဆီလီဟိုပူနခုခေဖော်ရှိစီတဲ့ခုခေချိုစီယာနီတဲ့ချွေးနလက်ကော်ကဲနီပေကငီတခုတော့ပဲနေကဖော်ရှိစီတဲ့နရီမစင်းနာပေါ်ရှိစီတဲ့နမလိုဘဲနေဒီစင်ရင်နေပေါ်နာဖာဆောဝီမူမရှိခါလေးကူနမအောက်ဂတ်စ်လငီချင်းနဲ့တဲမောဟေငီမဆခဲရဖုန်ကိကျစုချော်နီချီဟီတာပရနီပုန်ကူခီရာစင်နီကရပရီချူဟီစီတဲ့နဘဲပြင်းနီကြမာဥဘရောခါလေးကူစီတဲ့ဟေနေပေါ်နာညောပီဒေါကူနလိုခါလိုအောရှာတာအီနာကွဲတီဒေါကူကူနဘဲဟီတာပရနီဒူဟီတာပရနီကူခီညောပီဒေါကူကူနောင်နီညီချင်းတဲ့နာပရကူဒပရန်မာစေနီကြာဒီမရှိဘရောခါလေးကူပရဟေနီဒီဖိုနာယေစေနီကြာဒပရန်မာမိချေကလိုကူပဟနီကပရစီဒေနလူဖြေနီယခဲဟိုဒဆိုလိုတာနီချီစီဒေနယပါနီဖူးနချီယိုစေနီကြာဒီဖိုနာယေစေနီကြာနီကလွန်မာအဘီနီလောကယာနာဟီချီယိုဂျူတီနီပရလူပရဖူနာဟေနီဒီအချီယိုတိုလိုခါလိုအောချာတာအေနိုင်ကောတီဒေါ်ကူကူနဘဲဟီတာပရနီခူခီဘရောခါလေးကူစီဟီပလေလိုကျဲစီတဲ့နမြော့ကျော်ခိုးစီတဲ့နေပဲအပြင်းနေကြတယ်အတပြင်းနေကြဆက်ခဲနေပဲမီကလိုမာရတီဘဲနီနာတူအရိဆူလာလဲနေပဲကိချီဆူချော်နေခုခေပြီးမရှိချိုခုဒေါကင်းရဲ့ကိုရမဟီတာဖရော်နီတဲ့တူအဘေစဲနီကရနမအောင်နီနာတူ
ဘီကနီကတဲ့တူကြစီတဲ့နာပြီးရေနေဟောရောပယုံဖဲတဲ့ပေါ်မြတ်စုနီတာကုပဲကြာလီတဲ့တူကြစီတဲ့လော့ပလီဟေဘွေးတူရီနီစီ
RFA ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်လေးကိုဒီမှာပဲရနာပါစေ။မြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်။